မကြခင်ကျင်းပါရမယ့်အမေရိကန်ရွေးကောက်ပွဲမှာမဲဆန္ဒရှင်တွေဒီဝေဝါးဖြစ်အောင်လုပ်ပြီးတော့မဲဆန္ဒရလဒ်တွေကိုပြောင်းလဲအောင်လို့ရုရှားတရုတ်နဲ့ဒီအီရန်နိုင်ငံတွေကတွန်းတွန်းတိုက်တိုက်လုပ်နေတယ်ဆိုတဲ့အထောက်အထားသစ်တွေထွက်ပေါ်လာပါတယ်။ Microsoft နည်းပညာကုမ္ပဏီကြီးနဲ့ Recorded Future ဆိုတဲ့ Cyber လုံခြုံရေးလုပ်ငန်းတို့ကပုံထူးနေ့ကထုတ်ပြန်လိုက်ကြတဲ့ဒီ Cyber Andy ရဲ့သုံးသက်ချက်အစီရင်ခံစာနှစ်ခုမှာရွေးကောက်ပွဲနီးလာတာနဲ့အမျှရွေးကောက်ပွဲရလဒ်တွေအပြောင်းလဲဖြစ်အောင်လို့နိုင်ငံသားကနေကြိုးပမ်းမှုတွေပုံများလာတယ်လို့ဖော်ပြထားကြပါတယ်။ Democrat သမ္မတလောင်း Kamala Harris ကိုထိခိုက်စေတဲ့လှုပ်ကြံဗီဒီယိုအတုတွေကို Russia နဲ့ဆက်နွယ်တဲ့ Online လှုပ်ရှားသူတွေကနှစ်ဆပိုဖျက်နေတယ်လို့တရုတ်နဲ့ဆက်နွယ်တဲ့အဖွဲ့တွေကတော့တရုတ်ကိုဝေဖန်တဲ့ Republican လွှတ်တော်အမတ်တွေကိုအဓိကထားတိုက်ခိုက်နေတာတွေ့ရတယ်လို့ Microsoft ကုမ္ပဏီရဲ့ဒီချင်းချောက်ရန်အန်ဒီရဲ့သုံးသက်ရေး MTAC ဌာနရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2020ရုံးကအမေရိကန်မဲဆန္ဒရှင်တွေအနှောက်အယှက်ဖြစ်အောင်လို့ email တွေပို့ခဲ့ပုံရတဲ့အီရန်နဲ့ဆက်နွယ်နေတဲ့အဖွဲ့တွေကအခုအခါမှာလည်းရွေးကောက်ပွဲနဲ့ဆက်စပ်တဲ့ website တွေသတင်းဌာနကြီးတွေကိုလေးလာစောင့်ကြည့်နေတာကြောင့်ဒီနှစ်ရွေးကောက်ပွဲမှာလည်း2020ရွေးကောက်ပွဲကရုံးကလို့အနှောက်အယှက်ပေးဖို့ပြင်ဆင်နေတာဖြစ်နိုင်တယ်လို့ Microsoft ကုမ္ပဏီကပြောပါတယ် Microsoft အစီရင်ခံစာထဲမှာဆွတ်ဆွဲထားချက်တွေကို Washington ကတရုတ်တန်ယုံကပယ်ချပါတယ်တရုတ်နဲ့ဆက်ဆက်နေတဲ့ Cyber အုပ်စုရဲ့လှုပ်ကြံဖော်ပြတိုက်ခိုက်ခံရတဲ့လွှတ်တော်အမတ်တွေထဲမှာတယောက်ပါတဲ့အထက်လွှတ်တော်ထောက်လိုက်ရေးကော်မတီ2ဥက္ကဋ္ဌမာကိုရူဘီယိုကရွေးကောက်ပွဲပေါ်လွှမ်းမိုးနိုင်အောင်တရုတ်ရဲ့လုပ်ရက်တွေကိုအင်မတန်အလေးထားတဲ့နယ်လို့ပြောကြားခဲ့ပါတယ်ရှင်